ကရင်သားလက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီကစစ်ဆိုးရပိုင်တရင်စာကရေးသားဖော်ပြထားချက်တွေကမမှန်ကန်ဘူးလို့ဒီဇင်ဘာလ9ရက်နေ့မှာညင်းဆိုလိုက်ပါတယ်။မွန်ပြည်သက်ပါတီအနေနဲ့လက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်လိုက်ရုံနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိနိုင်မှာမဟုတ်ဘူးလို့ပြောဆိုတာတွေရှိတယ်လို့ဘဝတူတိုင်းရင်းသားဖွဲ့တွေကဒီမိုကရေစီအင်အားစုတွေနဲ့ပူးပေါင်းပြီးတော့နိုင်ငံရေးကိုတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောကြပါဗျ။မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာစစ်ရေးတင်းမှမှုတွေရှိလာခဲ့တယ်လို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့သာဖြေရှင်းတာအကောင်းဆုံးလို့လည်းဝေဖန်တာတွေရှိနေပါဗျ။အဖြစ်အဆုံကတော့သတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ခွင့်အင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီဇင်ဘာလ9ရက်နေ့ထုတ်စစ်ဆိုးရသတင်းစာတွေမှာမွန်ပြည်သက်ပါတီကတပ်ဖွဲ့ဝင်တွေဟာပုံမှုကြီးနာရှောင်ဦးစီးတဲ့မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်ပူးပေါင်းပြီးလက်နက်နဲ့ငင်းချမ်းရေးလဲလှယ်ဝင်ရောက်လာတယ်လို့ဖော်ပြထားပါတယ်။အဲ့ဒီလိုဖော်ပြချက်ဟာမမှန်ကန်ဘူးလို့မွန်ပြည်သက်ပါတီရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံလက်ဖက်ပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့နဟန္တာပွန်ခိုင်းကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ဒီနေ့ရှင်းလင်းပွဲလုပ်ရတဲ့အကြောင်းရင်းကတော့ဒီဇင်ဘာလ9ရက်နေ့တော့စစ်အစိုးရသတင်းစာတွေမှာနိုင်ရှောင်းအဖွဲ့လက်နက်နဲ့ငင်းညာကြီးလဲလှယ်ဆိုတဲ့တဲမှာပေါ်ပြထားတဲ့ဒီလက်နက်ကိုင်လမ်းစဉ်အပေါ်ယုံကြည်မရှိသောမြန်မာပြည်မှတပ်ဖွဲ့ဝင်ချို့သည်နိုင်ရှောင်းခေါင်းဆောင်သောမွန်ငင်းချမ်းကြီးကာကွယ်ရေးအဖွဲ့နှင့်အတူတပ်ဖွဲ့ဝင်100ဦးနှင့်လက်နက်22လက်လက်နက်နှင့်ငင်းညာကြီးလဲလှယ်ဝင်ရောက်လာပါတယ်အဲ့ဒီတဲ့အပေါ်မှာအမှန်တော့ကျွန်တော်တို့မြန်မာပြည်ကတပ်ဖွဲ့ဝင်တွေလည်းမပါကြောင်မြန်မာပြည်လည်းမပတ်တဲ့ကြောင်အဲ့ဒီတဲ့ကတဲ့မှမဟုတ်ကြောင်ပေါ့ဒါလူလူတွေရောဖွဲ့စည်းတွေအများပေါ့တဲ့မှအောင်သိနာလဲအောင်ခုလိုရှင်းလင်းမဲ့လောက်တာဖြစ်ပါတယ်ဒါကျွန်တော်နဲ့လုံးဝလည်းမပတ်သက်ဘူးသူပြောနေတဲ့ခွဲထွက်ခွဲထွက်ဆိုတာလည်းမဟုတ်ပါဘူးဒါအဓိကဒီအဖွဲ့ကိုဥဆောင်နေတဲ့ဒါနိုင်ရှောင်းကလည်းကျွန်တော်တို့မြန်မာပြည်ကနေ2000ခုနှစ်ကတည်းကဒါအနာယူသွားပြီးတော့ဖြစ်ပါတယ
်လက်နက်နဲ့ငင်းချမ်းရေးလဲလှယ်လိုက်ရုံနဲ့စစ်မှန်တဲ့ငင်းချမ်းရေးရရှိမှာကိုမွန်ပြည်သက်ပါတီအနေနဲ့ယုံကြည်မှုမရှိဘူးလို့ပါတီရဲ့ပြောရေးစုခွင့်ရှိသူနဟန္တာပွန်ခိုင်းကအခုလိုပြောပါတယ
်ခုလိုလက်နဲ့ချယုံနဲ့စစ်မှန်တဲ့ညီညာရေးရသားနိုင်မယ်လို့မွန်ပြည်သက်ပါတီအနေနဲ့ဘလို့မှမယုံကြည်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အဓိကပြဿနာကဒီမိုကရေစီရင်းနဲ့တိုင်းရင်းသားတို့ရဲ့ဒန်းတူရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပြဿနာပါပဲဒီပြဿနာတွေကိုတော့မွေဆိုင်နိုင်ငံရေးရတွေးဆုံဆွေးနွေးမှုမပြုတ်လောက်ပဲစီရေးရတိုက်ခိုက်မယ်လက်နဲ့ချဖို့အကြက်ကန်ယုံနေတော့ဘလို့မှလည်းမပြေလည်နိုင်ပါဘူ
းဟုတ်ကဲ့မွန်ပြည်သက်ပါတီအနေနဲ့ကောဒီတောင်မတင်ရေးမကြတဲ့နိုင်ငံရေးနေသားမှာပဲဆက်လက်ပြီးတော့ရပ်တည်သွားမလားဒီလက်ရှိမွန်ပြည်သက်ပါတီရဲ့နိုင်ငံရေးရပ်တည်ချက်ကိုလည်းရှင်းပြပေးပါဦ
းကျွန်တော်တို့မွန်ပြည်သက်ပါတီအနေနဲ့တအတွင်ပြောင်းလဲရေးကိုပြတ်ပြတ်သားသားညှင်းဆန်ထားပြီးပါပြီဘဝသူတိုင်းရင်းသားတွေပြည်သူတွေနဲ့လက်တွဲပြီးတော့ရှစ်ဆက်ပြီးတော့လှုပ်ဆောင်သွားပါမယ်အခုဆိုရင်ကျွန်တော်တို့ဘဝသူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုစည်းပြီးတော့ဒါဘုံလုံးငန်းစဉ်ပူးတွဲအစီအစဉ်ကရှစ်ဆက်လှုပ်ဆောင်သွားကြပါမယ်တစ်ဖက်ကလည်းဒီမိုကရေစီအင်အားစုတွေနဲ့လည်းနားလည်မှုယူပြီးတော့နိုင်ငံရေးနှီးလိုင်းရတိုးမြှင့်ပြီးဒါလှုပ်ဆောင်သွားမယ်ကျွန်တော်တို့ပါတီရဲ့ရည်ရည်ချက
်အခုဆိုရင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးနေသားရရေးကောက်ပွဲပြီးစီးသွားပြီမဲ့လည်းငင်းချမ်းရေးမတီဆောက်နိုင်တဲ့အပြင်တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာနဟန္တာပွန်ခိုင်းကအခုလိုပြောပါတယ
်အဓိကတော့ဒါစစ်ဆိုးရအပေါ်မှာဒါအများကြီးမူတည်တယ်လို့ကျွန်တော်တို့ပြောလိုပါတယ်ဘာဖြစ်လဲဆိုတော့ရွေးကောက်ပွဲမှာလည်းတန်တရားဖြစ်စရာအနေထားနဲ့ဒါစစ်တပ်ကကြောထောင်နှုတ်ခံပြုထားတဲ့ပြည်ခိုင်ပြူပါတီကပဲအနိုင်ရတယ်ဂျာနဲ့ပါတီတွေအနေနဲ့ဒီချိုးတင်မဲတွေကြောင့်ရှုံးနိမ့်သွားတယ်လို့ဒါပြောဆိုမှုတွေရှိနေပါတယ်ဒါအဲ့ဒီအနေထားမှာDKB အနေနဲ့လက်မခံတဲ့အနေအထားမှာမြောက်ဝတီနဲ့ဖရဲသုံးစုမှာစစ်ဆိုးရတဲ့ဒါတိုက်ပွဲတွေဖြစ်လာခဲ့ပါတယ်။ဒါအခုထိလဲတိုက်ပွဲချိန်ကဒါပြင်းထန်နေသေးပါပဲ။စစ်အရေးရဖြည့်ရှင်းရုံနဲ့မပြပြတဲ့အချိန်ရှိတယ်ဆိုတာဒီအနှစ်60ဒီပြည်တွင်းစစ်ကဒါကျွန်တော်တို့တက်တည်ပြထားတာပြပါပြီ။အကောင်းဆုံးကတော့ဒါနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ပဲဖြည့်ရှင်းတာဒါအကောင်းဆုံးလို့ပြောကြလိုပါတယ်။
မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးအဖွဲ့အနေနဲ့အခုလိုစစ်ဆိုးရသမှာလက်နက်အနှံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဖွဲ့ရဲ့အုပ်သားဖြစ်သူဘူမူကြီးနာရှောင်းကိုဆက်သွယ်ပေးမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးအဖွဲ့ဟာ2010ခုနှစ်အောက်တိုဘာလ26ရက်နေ့မှာအရှေ့တောင်တိုင်းစစ်ဌာနချုပ်မှာပထမကြိမ်လက်နက်အနှံခဲ့ပြီးဒီဇင်ဘာလ3ရက်နေ့မှာဒုတိယကြိမ်လက်နက်ထပ်မံအနှံခဲ့ပါတယ်။မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးအဖွဲ့ဟာစစ်ဆိုးရတိုက်တွန်းထားတဲ့ဌာနေပြည်သူ့စစ်အသွင်ပြောင်းမှုလက်ခံထားပေမဲ့လည်းတမတ်ထားတဲ့အင်အားရည်သွဲမပြည့်မီလို့မဖွဲ့စည်းနိုင်တဲ့အပြင်အ ခုလိုလက်နက်တွေထပ်မံတင်းစီခံခဲ့ရတဲ့အတွက်အဖွဲ့ရဲ့ရည်ရည်ဟာမရေရာတော့တဲ့အနေအထားမှာရှိနေတယ်လို့စီရဲကဲခတ်သူတွေကတုံ့နှက်ထားပါတယ်ခင်ဗျာ။